ကိုဗစ် -19 ကပ်ဆိုးကြောင့်အရှိတောင်အရှဒေတာတွင်ထိခိုက်ကျဆင်းခဲ့ရတဲ့ခီးသွွားလုပ်ငန်းတွေပြန်လည်ကောင်းမွန်လာဖို့အတွက်အဖွဲ့ဝင်နိုင်ငံတွေအကြားပြတ်တမ်းသွားလာနိုင်မဲ့ခီးသွွားလမ်းကြောင်းအစီအစဉ်တစ်ခုအတွက်ပြင်ဆင်မှုတွေကိုအရှင်မြင့်လှုပ်ဆောင်ကြဖို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒူဒူကတနင်္လာနေ့တုန်းကတိုက်တွန်းပြောဆိုခဲ့ပါတယ်။အရှိတောင်အရှဒေတာတွင်ကိုဗစ်ရောဂါကူးစက်မှုနှုန်းတွေကျဆင်းလာပြီးဖြစ်တဲ့အတွက်ဒေတာရင်းခီးသွွားလာမှုတွေကိုပုံမလွတ်လွတ်လပ်လပ်ဖွင့်ပေးဖို့အင်ဒိုနီးရှားသမ္မတကအာဆီယံထိပ်သီးအစည်းအဝေးမတိုင်ခင်အွန်လိုင်းကနေပြုလုပ်ခဲ့တဲ့စီးပွားရေးလုပ်ငန်းဆိုင်ရာဆွေးနွေးပွဲတရမှာတိုက်တွန်းပြောဆိုခဲ့တာဖြစ်ပါတယ်။ဒေတာရင်းဖြတ်တန်းသွားလာနိုင်တဲ့ခီးသွွားဇင်းကြံတစ်ခုကိုပေါ်ဆောင်နိုင်ဖို့ဆိုတဲ့အယူအဆကို2020ခုနှစ်ခရဲကအင်ဒိုနီးရှားကဥဆောင်တင်ပြခဲ့တာပါ။ကိုဗစ်ကပ်ဆိုးကြောင့်ခီးသွွားတင်းကျပ်မှုဟာကမ္ဘာပေါ်မှာအရှိတောင်အရှဒေတာဟာအတင်းကျပ်ဆုံးဖြစ်တယ်လို့WTO ကုလသမဂ္ဂပုံသွေးရေးအဖွဲ့ချုပ်ကြီးရဲ့အချက်အလက်တွေကိုကိုကပီသမရဝီဒူဒူကပြောဆိုပါတယ်။ကိုဗစ်ကပ်ဆိုးကိုလာပေါင်း20ကြာရင်ဆိုင်ပြီးတဲ့နောက်အခုကျွန်တော်တို့မျှော်လင့်ချက်အလင်းရောင်တချို့ပြန်ရလာပါပြီ။ပြီးခဲ့တဲ့ရက်သက်တပတ်အတွင်းရှစ်တောင်အာရှဒေသတွင်းကိုကိုဗစ်ရောဂါကူးစက်မှုဟာ14ရာခိုင်နှုန်းကျဆင်းသွားခဲ့ပါတယ်။ဒါဟာကျဆင်းမှု1ရာနှုန်းပဲရှိတဲ့တစ်ကမ္ဘာလုံးကျဆင်းမှုထက်အများကြီးပိုပါတယ်လို့သမရဝီဒူဒူကပြောဆိုခဲ့ပါတယ်။အရှိတောင်အာရှဒေတာအတွင်းအဖွဲ့ဝင်နိုင်ငံတွေအချင်းချင်းကြားခီးသွွားလာမှုဟာဒေတာတစ်ခုလုံးခီးသွွားလုပ်ငန်းရဲ့40ရာခိုင်နှုန်းကျော်ရှိပါတယ်။